နေစရာအီးမေးကဘွားမှာပို့တာဆေးအသုံးများတဲ့နိုင်ငံတွေထဲမြန်မာနိုင်ငံပါဝင်ပြီးအင်းဒီချင်းတရုတ်နဲ့အိန္ဒိယကပို့တာဆေးတွေပြည်ရင်းကိုဝင်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းချင်းကျောက်စစ်သားတွေငှပြားမိဥယောင်ငန်းပြားယောဂဖြစ်ရတာကို DDT ပို့တာဆေးနဲ့ကာဝယ်နိုင်ပြီးနောက်ပိုင်းမှာသီးနှံပြတ်တဲ့ပိုးတွေကိုနှိမ်နှင်းဖို့ဆက်ပြိုးရေးကဏ္ဍမှာသုံးပါတယ်။ဒီလိုအသုံးတည့်ပေမဲ့ဒီ DDT ပို့တာဆေးရဆစ်ဖြစ်တဲ့အကြောင်းနဲ့DDT ခွင်းဆက်အဖြစ်ငှက်တွေတပြုတ်ပြုတ်ကျသေးနေလို့ຫນွေဦးမှာကြားနေကြငှက်တေးဒီတန်တွေပျောက်ဆုံးနေတဲ့အကြောင်း1962ခုကထုတ်ဝေခဲ့တဲ့ Silent Spring ဆိုတဲ့စာအုပ်ထဲကတိုင်260တိုင်လာချိန်မှာလဲကောင်းကင်ယံမှာပြန်ဝဲတဲ့ငှက်တွေယောနေနေတယ်လို့သုတေသီတွေကပြောပါတယ်။ America အနဝဇီဝပညာရှင်သိပ္ပံစာရေးဆရာမ Richard Carson ရေးသားတဲ့တိတ်ဆိတ်တဲ့ຫນွေဦး Silent Spring စာအုပ်ကြောင့်အမေရိကန်နဲ့နိုင်ငံအများစုမှာအနေအမကင်းတဲ့ DDT မသုံးတော့ရိမဲ့သူ့နေရာမှာတခြားပုသက်ဆေးတွေအစားထိုးသုံးကြပါတယ်။နိုင်ငံတော်များများမှာလည်း DDT မသုံးတော့ရိမဲ့မြောက်ကိုရီးယား၊အိန္ဒိယနဲ့တရုတ်နိုင်ငံတွေမှာထုတ်လုပ်ပြီးဆက်ပြိုးရေးကဏ္ဍမှာအိန္ဒိယက DDT အများဆုံးသုံးတယ်လို့ကမ္ဘာရေးရာတွေကိုတင်ပြနေတဲ့ World Atlas ကဖော်ပြပါတယ်။မြန်မာနိုင်ငံလိုငှက်ပြားယောဂအဖြစ်များတဲ့နိုင်ငံတွေမှာဒီယောဂဖြစ်ပွားနှုန်းလျှော့ချဖို့နဲ့ချင်းနေနေမို့အာဖရိကအာရှနဲ့တောင်အမေရိကကနိုင်ငံတချို့မှာ DDT ကိုသုံးနေကြပါတယ်။ဒါ့အပြင်စိတ်ပျိုးရေးကဏ္ဍမှာလည်းသုံးကြပါတယ်။စိတ်ပျိုးရေးအားထားရတဲ့မြန်မာနိုင်ငံမှာပို့သက်ဆေးသုံးတဲ့အတွက်ဖြစ်လာတဲ့အကျိုးဆက်ကိုပဝင်းကျင်ရေးရာဆောင်းမရှင်လည်းဖြစ်ကိုရိုင်းလည်းဓာရုဗေဒဘာသာရက်နဲ့ပါရဂူဘွဲ့ရလာတဲ့ဒေါက်တာခင်မောင်ညိုကကောင်းကောင်းသတိပြုမိပါတယ်
။ပေါ်ပြီးမှခုံးကြောင်သွားတော့ခုံးကြောင်တဲ့မှာအပြည့်အစိတ်တွေအများကြီးပဲ။environment နဲ့ကြည့်တော့သူတော်တော်ကောင်းတော့ဘောပြီးတော့စိတ်ကကြည့်လိုက်တော့ဘေးကခြံတွေကအကုန်လုံးခြံဆိုင်တဲ့လူကပို့သက်စိတ်တုံးလို့ပြီးတော့စိတ်တမနေနိုင်ဘူးငွေတွေလည်းမနေနိုင်ဘူးတခြားအကောင်လည်းမနေနိုင်ဖားတွေလည်းမနေနိုင်မဆိုင်တဲ့ခြံတွေပါပဲဆိုတော့အဲ့လိုအကောင်တွေရောက်လာတယ်အဲ့တော့ဂရုစိုက်ပါငါတို့ဘယ်လိုလုပ်ရမလဲဒီ environment ကိုမပြေမှုမပြုတ်ပြေမှုဆိုရင်တော့အရေးပါလာတယ်လေပို့သက်စိတ်တွေအများကြီးတုံးနေပြားတွေလည်းမခံနိုင်ဘူးလေ
ပြားနဲ့ insect ပိုးတွေဟာကေယစနစ်အတွက်ရှည်ရဲ့အတွက်ကြီးမားတဲ့အခန်းကဏ္ဍကပါဝင်တယ်လို့လဲ WWF ကဘာလူးဆိုင်ရာသဘာဝပတ်ဝန်းကျင်ရံမှုမှုအဖွဲ့ကပြောတာပ
ါ Bees and other insects play a giant role in creating healthy ecosystems. If we lose insects, we don't only lose our pollinators, we'd lose the birds that feed on them and keep the pests that harm crops and habitats under control.
အင်းဆက်ပိုးတွေဆုံရှုံသွားရင်ပြင်တွေဖြစ်ထွန်းစေဖို့ဝင်းမုံကူးပေးတဲ့သရဝါတွေပဲဆုံရှုံသွားတာမဟုတ်ပဲသက်ရှိဘုံကိုထိန်းထားနိုင်တဲ့အနေအထားနဲ့နှံပြက်ပိုးတွေကိုစားတဲ့ငှက်တွေပါဆုံရှုံပါလိမ့်မယ်လို့ပြောသွားတာပါနှံပြက်ပိုးစားတဲ့ငှက်တွေဟာသဘာဝစနစ်မှာမရှိမဖြစ်တဲ့အစိတ်ပိုင်းတရဖြစ်ပါတယ်ငှက်တွေဟာအထူးသဖြင့်သဘာဝပေါက်ပြင်းတွေမျိုးပွားဖို့ဝင်းမုံကူးပေးမျိုးစေ့တွေသက်ဆောင်ပေးတဲ့သရဝါတွေဖြစ်ပါတယ်ဒီဒီတရားမြင်တဲ့ရေထဲစိတ်ဝင်သွားပြီးမြေအောင်ကြွက်တွေတီကောင်တွေပိုးကောင်မွှားကောင်တွေတခြားအကောင်တွေစီမှာကပ်ပါလာပါတယ်။ငှက်ကကြွက်ကိုချီချီတီကိုစားစားပိုးကောင်မွှားကောင်ကိုဆိတ်ဆိတ်ညှက်စီပိုးသက်စေးရောက်ပြီးငှက်တွေသေဆုံးရပါတယ်။ကုန်းနဲ့ရေမှကျက်စားပြီးလေမှပြန်တန်းနိုင်တဲ့အပြင်သဘာဝတော်ရဲမှာရောမြုပ်ပြပါပါမကြနေရာစုံမှာငှက်တွေကျက်စားတဲ့အတွက်သဘာဝပတ်ဝန်းကျင်ရှုထောင့်စုံစုံမှာငှက်တွေအနောက်ချက်ကျုံရပါတယ်။တော်ရီပြုံးလို့နားခိုစရာပျောက်ရရာသီဥရုပြောင်းနေတဲ့တန်ခံရဆက်ပြိုးရေးသုံးပုသက်စိတ်အစိတ်တင်ရလေတုရေတုမြေတုညဉ့်ညန်းတာကြုံရငှက်တွေယောဂဖြစ်ရပါတယ်ဒီနီးတူပုံနဲ့မျိုးစိတ် 9200 ကျော်နဲ့ညီမျှတဲ့ရှိရှိသမျှငှက်မျိုးစိတ်ရဲ့ထက်ဝက်အားလုံးဥယေကျဆင်းနေတယ်လို့အမေရိကအခြေစိုက်မွန်ဂါဘေးပတ်ဝန်းကျင်ရေးရာသတင်းလွှာကဖော်ပြပါတယ်ငှက်တွေဟာတစ်နှစ်ကိုသီးနှံနဲ့တပင်ပြတ်တဲ့ဖြက်ပိုးကောင်ရင်မက်ထရစ်တန်ချိန်တန်း40ကတန်း500တိတုတ်တင်ပြတ်တယ်လို့လဲဆိုပါတယ်ငှက်တွေကတောကောင်ကြီးကျဆင်းနေတာကိုဒေါက်တာကျမောင်ညိုက
တောကောင်တွေပါတယ်တော်တော်လေးနေသွားတယ်တက္ကံတော်ကြီးသွားတော့ရှင့်တကောင်ပဲတွေ့တယ်ပိုးတင်ညိုလို့ပါတော့မတွေ့ဘူးပြင်ဆိုင်မှာဆိုပိုးသက်စီဖြန်းတယ်ဖြန်းတော့အကောင်တွေတိတ်ကုန်တာပေါ့ကံတော်ကြီးမှာအပင်တွေအများကြီးရှိတယ်ကံတော်ကြီးပတ်လမ်းမှာအမေရိကန်မှာဆိုကျွန်တော်လူမျိုးနေရာဆိုရှင့်နေတပုံကြီးပဲအတမင်းလေးတော့တွေ့ရဆိုတဲ့နေရာတွေပေါ့ကျွန်တော်ဒီမှာအကောင်လေးဘယ်သူမှမထိန်းနိုင်တော့ဘူးလေရှင့်လေးမတွေ့ရတော့ဘယ်တော့အံ့ဩရတာအရင်တော့ကတော့ရှင့်နေအများကြီးပဲတပင်ကနေတပင်ခုန်ကူးတယ
်ဒါကပုသက်ဆေးသုံးတဲ့အကျိုးဆက်ကြောင့်တပင်သိအုပ်စင်းစင်းဆိုဆိုရှိတဲ့ရန်ကုန်မြို့ကံတော်ကြီးတနေရာတဲကအခြေအနေပဲဖြစ်ပါတယ်